ယူကရိန်းတောင်ပိုင်းကရုရှားသိမ်းပိုက်ထားတဲ့ဇပါရီရှားနျူကလ িয়ার ဓာတ်ပိတ်ဆက်ရုံကိုတနင်္ဂနွေညကမီးလောင်မှုနဲ့ပတ်သက်ပြီးရုရှားနဲ့ယူကရိန်းတို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ဥရောပရဲ့အကြီးဆုံးဒီနျူကလ িয়ার ဓာတ်ပိတ်ဆက်ရုံမှာမီးလောင်မှုဖြစ်ပွားခဲ့ပေမဲ့ဓာတ်ရောင်ကြီးမြင့်မားတဲ့လက္ခဏာတော့မရှိဘူးလို့နှစ်ဖက်စလုံးကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအပြည်ပြည်ဆိုင်ရာအနုမြူဆွမ်းအင်အေဂျင်စီ IAEA ကကြွမ်းကျင်သူတွေကတော့ယူကရိန်းတောင်ပိုင်းမှာရှိတဲ့နျူကလ িয়ার ဓာတ်ပေါင်းပို6လုံးတက်ဆင်ထားတဲ့ဆက်ရုံကြီးတည်ရှိရာနေရာမှာပောက်ကွဲမှုဖြစ်ခဲ့ပြီးတော့ဆက်ယုံရဲ့မြောက်ပိုင်းအေရီးယားတစ်ဝိုက်မှာမိဂိုလုံးကြီးတွေတက်လာတာကိုမြင်ရတယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံမှာသတင်းအေဂျင်စီတွေဖြစ်တဲ့ TASS နဲ့ RIA တို့ကလည်းနျူကလ িয়ার စွမ်းအင်ကုမ္ပဏီ Rosten ကထုတ်ပြန်တဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတနင်္ဂနွေနေ့ညသကောင်မတိုင်ခင်မှာမိငိမ့်သွားတယ်လို့ပြောထားပါတယ်။ယူကရိန်းတပ်ဖွဲ့တွေရုရှားပိုင်နယ်ထဲကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ရက်သက်တပတ်မပြည့်ခင်မှာပဲအခုလိုနျူကလ িয়ার ဓာတ်ပိတ်ဆက်ယုံမိလောင်မှုဖြစ်ပွားခဲ့တာပါ။ယူကရိန်းရဲ့နျူကလ িয়ার စွမ်းအင်ကုမ္ပဏီကတော့အအေးခံတာဝါရိုင်းတစ်ခုနဲ့တခြားပစ္စည်းတွေပျက်စီးသွားကြောင်း Telegram မှာရေးသားထားပြီးတော့ရုရှားဘက်ကသတင်းဌာနတစ်ခုဖြစ်တဲ့ TASS သတင်းအေဂျင်စီကတော့ဒီအေအေးကန်တာဝါရိုင်းဟာအသုံးမပြုတော့တဲ့နေရာလို့ပြောထားပါတယ်ရှင်။